မနက်ကမှစစ်တပ်ကအာဏာသိမ်းယူထားတာကိုတုံ့ပြန်တဲ့အနေနဲ့နောက်ထပ်အကူအညီပေးတာကိုရပ်ဆိုင်းထားလိုက်ပြီလို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးကကြေညာတဲ့အကြောင်း Reuters သတင်းတပုတ်မှရေးထားပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတို့ကလို့တူတန်ခတ်ရေးယူတာမျိုးတော့မရှိပါဘူး။ဂျပန်နိုင်ငံဟာမြန်မာနိုင်ငံကိုအကူအညီပေးနေတဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်ပြီးဒီလိုအကူအညီပေးတာကိုရပ်ဆိုင်းလိုက်တာကနေရှင်းလင်းပြတ်သားတဲ့သတင်းစကားပါလိုက်တာပဲဖြစ်တယ်လို့နိုင်ငံသားရဲ့ဝန်ကြီးထိုရှိမီစုမိုတက်ဂီကပြောပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံအတွက်စီးပွားရေးဆိုင်ရာအကြီးအမားဆုံးကူညီထောက်ပံ့နေတဲ့နိုင်ငံဖြစ်ပါတယ်လို့ဝန်ကြီးမိုတက်ဂီကအင်ကာနီလွတ်တော်အစည်းအဝေးတွင်ပြောသွားပါတယ်။စီးပွားရေးကူညီနဲ့ပတ်သက်ပြီးဂျပန်ကဘယ်လိုရည်တည်နေပါသလဲဆိုရင်အကူအညီအစ်စ်မပေးတော့ပါဘူး။ဒီလိုရှင်းလင်းပြတ်သားတဲ့ရည်တည်ချက်ချထားပါတယ်လို့ဝန်ကြီးမိုတက်ဂီကဆိုပါတယ်။မြန်မာစစ်တပ်နဲ့ရဲထိပ်တန်းခေါင်းဆောင်တွေကိုရောစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကိုပါအမေရိကန်ပြည်ထောင်နဲ့ဥရောပသမဂ္ဂ EU တို့ကတန်ခတ်အရေးယူမှုအမျိုးမျိုးချမှတ်ထားတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံမှာယင်းနှုတ်နှံမှုတွေရှိထားပြီးမြန်မာစစ်ဖက်နဲ့လည်းနှစ်ပေါင်းများစွာဆက်ဆံလာတဲ့ဂျပန်နိုင်ငံကတော့တိုက်ရိုက်ရေးယူတာမျိုးလုပ်လို့မရှိပါဘူး။မြန်မာနိုင်ငံနဲ့ပတ်သက်ရင်ဘယ်မူဝါဒကတကယ်ထိရောက်သလဲဆိုအဖြေကရှင်းတယ်လို့ကျွန်တော်ယူဆပါရတယ်။တန်ခတ်ရေးယူတာကမှရရင်ပြတ်သားတယ်။တန်ခတ်ရေးယူတာမဟုတ်ရင်ရရင်ပြတ်သားမှုမရှိဘူးဆိုတာမျိုးကမဟုတ်ပါဘူးလို့ဝန်ကြီးမိုတက်ဂီကပြောပါရတယ်။အကူအညီတွေဆိုင်းငံ့ထားတယ်ဆိုတာနောက်ထပ်အသစ်ပေးမာတွေနဲ့ပဲဆိုင်ပြီးလက်ရှိလုပ်နေတဲ့စီမံကိန်းတွေမပါဘူးလို့ဂျပန်ပြည်တွင်းသတင်းမီဒီယာတွေကပြောကြပါတယ်။မြန်မာနိုင်ငံမှာဆက်အနာဒိနာကိုဂျပန်နိုင်ငံကဝေဖန်ပြောဆိုထားပြီးဒီမိုကရေစီပြန်တည်ဆောက်ဖို့တောင်းဆိုထားပါတယ်။ဒါပေမဲ့လည်းဒီတဲ့ခိုင်မာပြတ်သားတဲ့ရည်တည်ချက်မျိုးရှိဖို့တောင်းဆိုတာတွေနဲ့ရင်ဆိုင်နေရတာပါ။ဂျပန်နိုင်ငံသားထောင်ပေါင်းများစွာနဲ့ယာနဲ့ချီတဲ့ဂျပန်ကုမ္ပဏီတွေမြန်မာနိုင်ငံမှာရှိနေမယ်လို့ယူဆထားကြပြီးဂျပန်နိုင်ငံဟာမြန်မာနိုင်ငံမှာနံပါတ်5အဆင့်အများဆုံးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ။